ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့52ကြိမ်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲပြုလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့နှစ်တွေကကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားတို့အကြားတွေ့ဆုံဆွေးနွေးဖို့အတွက်အခွင့်အရေးရရှိနိုင်တဲ့နေရာဖြစ်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကကုန်သွယ်ရေးညှင်းပွားမှုတွေနဲ့တောက်တုပ်ပင်လယ်နယ်မြေအညီပေါမှုတွေကြောင့်ဆက်ဆံရေးတင်မာနေတဲ့တရုတ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးဝါရီနဲ့တော့တွေ့ဆုံဆွေးနွေးခဲ့ပြီးဆွေးနွေးပွဲအပြီးမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝါရီကသူတို့နှစ်ဦးတွေ့ဆုံမှုမှာနားလည်မှုကိုမြင့်တင်နိုင်ခဲ့ကြောင်းလည်းပြောပါတယ်။ဝါရှင်တန်ဟာရှီတော်အစတီတာကညှင်းပွားနေတဲ့နယ်မြေမှာတရုတ်နိုင်ငံရဲ့စစ်ရေးနဲ့စီးပွားရေးအင်အားကြီးထွားလာတာကိုစိုးရိမ်မကင်းဖြစ်မိတယ်လို့ထုတ်ပေါ်ပြောထားခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံကသူ့နိုင်ငံအတွင်းတရုတ်စစ်စခန်းတည်ဆောက်ဖို့ခွင့်ပြုထားတယ်ဆိုတဲ့သတင်းကိုညင်းဆိုခဲ့ပြီးမှတော့ဝန်ကြီးပုံပီယိုဟာစိတ်သက်သာရာဟန်ရခဲ့ပြီးကမ္ဘောဒီးယားနိုင်ငံရဲ့အမျိုးသားထုတ်ကြအာဏာကိုခိုင်ခိုင်မာမာကာကွယ်နေတာကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းပြောပါတယ်။ဒေသတွင်းကတခြားနိုင်ငံတွေကလည်းတရုတ်နိုင်ငံကမ္ဘောဒီးယားနိုင်ငံဤသို့ဆောင်ရွက်ဖို့တိုက်တွန်းခဲ့ပြီးအမေရိကန်ဟာဒေသတွင်းနိုင်ငံတွေကိုအမေရိကန်နဲ့တရုတ်ကြားဘက်ရွေးဖို့တောင်းဆိုနေတာမဟုတ်ဘူးလို့လည်းပြောပါတယ်။